မင်္ဂလာပါပထမအကြိမ်ကျင်းပတဲ့နိုဘယ်မြန်မာစာပေပွဲတော်ကြီးဟာအထူးအောင်မြင်ခဲ့ပါတယ်စာရေးဆရာတွေထုတ်ဝေသူတွေစာပေဝါသနာရှင်တွေနိုးနိုးကြကြအားတက်တယောဝိုင်းဝိုင်းဝန်းဝန်းပါဝင်ခဲ့ကြတော့အောင်မြင်တာပေါ့ညာပိုင်းဖျော်ဖြေရေးမှာစာရေးဆရာတွေထုတ်ဝေသူတွေစုပေါင်းပါဝင်တင်ဆက်တဲ့မဟာစဉ္ဉသူပြဆက်စုပြောစစ်မှတ်ဖြစ်ကြရခဲ့ပါတယ်အခုဒုတိယအကြိမ်နိုဘယ်မြန်မာစာပေပွဲတော်ကြီးကျင်းပအောင်မဲ့တရင်တွေထွက်လာတော့ပွဲတော်ရဲ့ဥတီချက်ကကလေးစာပေတိုးတက်ဖွံ့ဖြိုးရေးလို့ဆိုပြန်တော့ပို့ပြီးတော့အရင်အကြိမ်ကလိုပဲအောင်မြင်စေခြင်းနဲ့စေတနာပွားမိပါတယ်ကလေးစာပေတိုးတက်ရေးကကိုမြန်မာနိုင်ငံမှာတကယ့်ကိုအရေးတကြီးလိုအပ်နေတယ်လို့သဘောရတော့ဦးစားပေးလုပ်တဲ့အလုပ်တစ်ခုကိုပွဲကမကထပြုသူတွေလုပ်လိုက်ကြတာပါကလားလို့ဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်ပထမအကြိမ်ပွဲတော်တုန်းကလိုပဲစာတန်းဖက်ပွဲဟော်ပြောပွဲစာအုပ်ဈေးရောင်းပွဲညာပိုင်းဖျော်ဖြေပွဲတွေပါအုံးမြင့်အကြောင်းတရင်မှာဖတ်ရပြန်တော့စီစီပင်ပင်မြိုင်မြိုင်ဆိုင်ဆိုင်ဖြစ်မှာကိုမြင်အောင်ကြည်နူးမိပါတယ်အဲ့ဒီလိုစိတ်ဝင်စားမိဝမ်းသာကြည်နူးမိရာကပဲကလေးစာပေအရေးစိတ်ကူးအမြင်တမ်းမိပါတယ်ပထမစိတ်ရောက်သွားမိတာကကလေးစာပေတက်မှတ်ချက်ပါပဲဒါကဖြစ်ကလေးစာပေဒါကဖြစ်လူကြီးစာပေစသဖြင့်အမျိုးအစားခွဲခြားတဲ့နေရာမှာအတိတ်ကြတက်မှတ်ဖို့ခက်တယ်လို့ပညာရှင်များကဆိုပါတယ်နမူနာအနေနဲ့အခုအနောက်တိုင်းစာပေလောကမှာခေတ်စားနေတဲ့ Harry Potter စာအုပ်တွဲတွေကိုသာရကထားပြကြပါတယ်အဲ့ဒီစာအုပ်တွေကိုရေးတဲ့အခါရီးမှန်းပြည့်သက်ကကြီးကောင်းငင်စလူငယ်လေးတွေဒါပေမဲ့အဲ့ဒီအရွယ်တွေတွေမဟုတ်ပါဘူးကြီးကောင်းမငင်သေးတဲ့ကလေးတွေလည်းဖတ်လူကြီးတွေလည်းဖတ်လူကြီးတွေမှတတိရွယ်အိုတွေလည်းဖတ်ကြတာတွေ့နိုင်တယ်မဟုတ်လားဒီတော့ကလေးစာပေတိုးတက်ရေးရီးမှန်းချက်နဲ့ပွဲတော်ကျင်းပမယ့်အခါထည့်စင်းစားရမယ့်အရွယ်တွေကိုစင်ကျင်ရပါတော့မယ်အယုတ်ကြီးတတ်စာကလေးတွေစာဖတ်တတ်စာကလေးတွေစာကိုတောင်းတောင်းပြီးဖတ်နိုင်ပြီးဖြစ်တဲ့ကလေးတွေစသဖြင့်စာဖတ်မှုအရေးအသွေးတိုးတက်လာမှုကိုပဲအခြေခံမလားအသက်ရွယ်ကိုပဲအခြေခံမလားပြောတာပြောရတယ်ပွဲစီစဉ်သူတွေအနေနဲ့ဒါကိုစဉ်းစားမိသားဖြစ်နေမှာကိုတန်တရာမရှိပါဘူးနောက်ဆက်ရောက်သွားမိတာကကလေးစာပေဖွံ့ဖြိုးလာမှုအစဉ်ပါကလေးစာပေအစဟာမြမမာတင်မဟုတ်ပါဘူးနိုင်ငံတကာမှာနောက်ကြတယ်လို့ဆိုရပါလိမ့်မယ်ဒီနေ့ကလေးဘဝကလေးအရွယ်ဆိုတဲ့အများသူကအမြင်သဘောထားပေါ်လာတာမကြသေးဘူးလို့ပြင်သစ်သမိုင်းပညာရှင်တဦး1962ခုကဆိုပူးပါတယ်အတိတ်ကတော့လူကြီးနဲ့ကလေးကွာခြားလာတယ်လို့အောက်မိခဲ့ပုံမရပါဘူးထူးပြီးတော့လဲကလေးတွေအတွက်ရည်စူးတဲ့ဇာတွေကြပြားတွေပြုစုဖို့တတိမရခဲ့ကြပါဘူးတဲ့18ရာစုရဲ့ကြမှအပြစ်မဲ့တဲ့အကားကွယ်လိုတဲ့ပြိုးထောင်ပေးလိုတဲ့ကလေးတွေရဲ့ဘဝကိုဥရောပမှာတည်ထားမိလာကြတယ်လို့ဆိုပါတယ်။အဲ့ဒီအချိန်ကြာမှာ checkbooks လို့ခေါ်တဲ့ရုပ်ပြအသေးစားစာအုပ်လေးတွေ hornbooks လို့ခေါ်တဲ့သင်္ဘုံကြီးလိုစာရေးစာဖတ်တင်စာအုပ်လေးတွေတွင်ကျပြန့်နှံ့လာတယ်လို့ဆိုပါတယ်။1634ခုတုန်းအီတလီယံကဗျာဆရာတဦးရဲ့ကလေးငယ်လေးတွေအတွေ့ပုံမြင်ညွန်ပေါင်းကိုပထမဆုံးကလေးစာပေစာအုပ်လို့သတ်မှတ်ကြပါတည်း။ရာစုမှာကလေးစာပေခစ်သည့်19ရာစုအလယ်လောက်မှာကလေးစာပေရွှေခင်းစသဖြင့်ခစ်တွေအသီးသီးပြောင်းလဲလာပါတည်း19ရာစုတုန်းကကလေးစာပေဆိုတာကလေးတွေကိုစုံမဖို့သင်ငန်းစာပေးဖို့အယုံဆိုင်ကြတာများပါတည်းကိုလိုချင်တာကြီးကိုကခွန့်ပေးကြတာပေါ့မြမစာပေသမိုင်းရဲကစုံမစာတွေဩဝါဒစာပေတွေလိုပါပဲတိုးတက်လာတဲ့အခါမှာတော့ကိုခွန့်ပေးကျင်တာထက်ကလေးပါကြိုက်တယ်လေကလေးပါလို့လဲစသဖြင့်ကလေးကိုဦးစားပေးစဉ်းစားလာကြတယ်လို့ဆိုပါတယ်စာပြုတ်သူဗဒနာမဟုတ်တော့ပဲကလေးဗဒနာဖြစ်လာတယ်ဆိုပါတော့ဒါကြောင့်ကလေးစာအုပ်တွေဟာပိုးပြီးပြောစရာရွှင်စရာကောင်းလားကလေးတွေလက်ကမချကျင်စရာဖြစ်လာတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာကလေးစာပေးဖွံ့ဖြိုးရေးလုပ်တဲ့အခါသူတို့နိုင်ငံကလေးစာပေးတမိုင်းစင်တွေကသင်ငန်းစာယူစရာကိုယူသိမ့်ဖို့လို့ယူဆပါတယ်ဆက်ပြီးစဉ်းစားတဲ့အခါမှာတော့ကလေးပါတွေကြိုက်တတ်ပါလေဆိုတဲ့အချက်ပါပဲကလေးစာပေသူတွေသည်တူမဟုတ်တော့အရက်သားညံလောက်နဲ့စဉ်းစားပြောရရင်ကိုပြောစရာအများပြားပါပဲဒီအထဲကအယောင်အသွေးအပြင်အစင်အရေးကိုပဲတွုတ်လိုက်ထိလိုက်ပြရစီကလေးတွေကိုဆွဲဆောင်တဲ့နေရာမှာအရေးပါတယ်လို့ထင်လို့ပါလောလောဆယ်သုံးနေတဲ့မူလာတဲ့မြန်မာဖက်စာစာအုပ်တွေမှာအယောင်အသွေးအပြင်အစင်မွမ်းမံဖို့လိုနေပါသေးတယ်ရုပ်ပုံတွေအခုထက်ဆိုးဆိုး ပြပြတောက်တောက်ပါပါရှိလာဖို့လိုပါလိမ့်မယ်။သုံးထားတဲ့စကူကအစအရေးသွေးညံ့တော့ကြာရှည်မခံမှာဆိုရပါတယ်။ခလေးတွေမလေးမစားဖြစ်မှာကိုလည်းဆိုမိပါတယ်။အခမဲ့ဝေရတာမို့ဆိုတာအကြောင်းပြချက်ကောင်းဟုတ်မယ်မထင်ပါဘူး။နောက်တစ်ခုကအကြောင်းအရာကလေးစာပေမှာအကြောင်းအရာအရေးကြီးဆုံးဖြစ်မှာကိုအထူးပြောနေစရာမလိုပါဘူးတခါကအစီရင်ခံခဲ့သလိုကလေးရဲ့နုနယ်တဲ့နှလုံးသားနဲ့မတန်တဲ့စာရီမဖြစ်ဖို့အရေးကြီးပါတယ်ရက်ဆက်ကြမ်းကြုတ်တာတွေကြာရှုံးတာတွေဝမ်းနည်းပက်လက်ဖြစ်စရာတွေဟာကလေးနှလုံးသားအတွေ့မသင့်တော်ဘူးဆိုတာအမြဲသတိချက်သင့်ပါတယ်အကြောင်းတိုက်ဆိုင်လာတဲ့အတွေ့ညာပိုင်းပြဆက်အဖြစ်ဆရာကြီးမင်းသူဝင်ရဲ့ဗာကြီးအောင်ညာတဲ့ဝိထုတို့ကိုကပြမယ့်အစီအစဉ်ဟာလျော်ကန်ပါမလားပြန်စဉ်းစားသင့်ပါတယ်တိအချက်ကဗာကြီးအောင်ညာတဲ့ဟာကလေးစာပေလို့မဆိုနိုင်ပါဘူးလူကြီးတူဦးရဲ့ကိုရေးကိုရာခံစားမှုကိုတင်ကြတာပြုတ်ထားတဲ့ဇလန်းတစ်ပုတ်ဆိုတာအများသိပါတယ်နှစ်အချက်ကဆွေးမြေ့ကြေကွဲပဲကောင်းတဲ့အရှုံးသမားကလေးတူဦးရဲ့ဇလန်းပျော်ရွှင်မြူးတူးစရာအားတက်စရာဇလန်းမျိုးမဟုတ်ပါဘူးသုံးချက်ကတော့ကလေးစာပေဖွံ့ဖြိုးရေးလိုပွဲကြီးတစ်ဝဲမှာကလေးတွေကိုဂုံပြူတဲ့ကလေးတွေအတွက်လို့တတ်တတ်မှတ်မှတ်ပြောနိုင်တဲ့ဖျော်ဖြေရေးမျိုးပါဝင်တဲ့အချက်ပါပဲဖျော်ဖြေရေးညဟာကလေးစာပေရဲ့အနှစ်သာရကိုခံစားသတိမူမိရင်ကလေးနဲ့ကလေးမိဘတွေကြည်နူးစရာညဖြစ်သွားရင်ပုံမလှပေဘူးလားစာပေမြင့်ပြီးလူမျိုးတင်ပါစေ